ရဲသားစိုးရကိုဖိတ်ရှားပြီးစစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်ကိုကန့်ကွက်တဲ့အနေနဲ့မန္တလေးစစ်တပ်သူရှေ့မှာဆန္ဒပြခဲ့ကြတဲ့လူငယ်၄ယောက်ကိုဖမ်းဆီးသွားပြီးနောက်တနေ့မှာပဲမန္တလေးချင်းတာဆန်တရားရုံးမှာရုံးထုတ်ဆစ်ဆီးခဲ့တာပါဖမ်းဆီးထားသူတွေကတော့ငိမ့်ညံ့စွာစုဝေးခွင့်နဲ့စစ်တမ်းလှည့်လည်ခွင့်ဆိုင်ရာဥပဒေပုံမှန်19အပြင်တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေတို့နဲ့ပါအရေးယူထားတယ်လို့လည်းချင်းတာဆန်မြို့နယ်တရားသူကြီးဦးကျော်မျိုးဝင်းကပြောပါတယ
်ရေမှုတင်ကောင်းနေတရားခံပြေဆုံးအောင်ပါလေးဘောနော်သူတို့ကိုနေစုစီပုံမှန်စကုန်းနဲ့ဆက်ဆိုပါတယ်ဆက်ဆိုတဲ့အကြောင်းရင်းကတော့ကွန်ပျူတာမြေပဲနဲ့ဒီစစ်တမ်းလဲလဲချင်းဆန္ဒပြခြင်းမှမဟုတ်ဒီလိုပြားဆက်ဆိုခြင်းဖြစ်ပါတယ်အဲဒီမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီနေ့အမှုလက်ခံရရှိတဲ့တရားလိုရဲမှုတင်ကိုဆက်စီပါတယ်နောက်ဒီဘက်ကသဘာဝဘေးအန္တရာယ်ဆိုင်ရာပုံမှန်29နဲ့ဆွဲလဲမှုတွေနဲ့လူပြတ်တဲ့တွေကိုဆက်စီပါမယ်ဆက်ပြီးတော့မှာပဲကျွန်တော်ကဆွေးနွေးပြန်နေတယ်ဆိုတော့ကျွန်တော်ဆွေးနွေးပြန်ဖြစ်တဲ့တော့ဒီကံဘက်ကတည်စင်းတင်တာတို့ဒီကံဆက်ပြီးတော့ဆက်လုပ်ပါမယ်
ဖန်စီခံရတဲ့ကျောင်းသားသမဂ္ဂဖွဲ့ဝင်ကိုပြည့်စုံအောင်စောကာဦးကိုရဲဝင်းထွန်းနဲ့ကိုမင်းညီညီကိုတို့ကိုငိမ့်ညံ့စွာစူဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေပြင်တဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေနဲ့ပါမှုဖွင့်တရားစွဲဆိုထားတာဟာမျှတမှုမရှိဘူးလို့လဲဆန္ဒပြလှူရှာမှုမှာဥဆောင်ပါဝင်ခဲ့သူကိုတီစာဆန်းကပြောပါတယ
်တဘာဝဘေးဆိုမှကခုလက်ရှိလည်းပဲကျွန်တော်တို့ဒီပေါ့နော်စူဝေးနေတဲ့ဒီဆန္ဒပြကံကွက်နေတဲ့ဒီလှုပ်ရှားမှုတွေကျွန်တော်တို့ဒီဒီမိုကရေစီဘက်တော်သားတွေရှိတဲ့သူတစ်ဖက်ကလည်းပဲကျွန်တော်တို့ပေါ့နော်ဒီအမျိုးဘာသာသာသနာအုပ်စုတွေဒီတက်မတော်ထောက်ခံပွဲဆိုတဲ့လူတွေပေါ့နော်အရေးအတွက်များစွာလုပ်နေတဲ့ဟာတွေလည်းအများကြီးရှိပါတယ်ခင်ဗျာနော်အဲ့ဒါတွေကလည်းပဲကျွန်တော်တို့ဘလို့မှမဖြစ်တဲ့ကိစ္စတွေပါပဲခင်ဗျာနော်အဲ့ကျွန်တော်တို့အနေနဲ့ကတော့ဒီရင်းစုစီနဲ့ဆွဲတာကိုရောဒီတဘာဝဘေးနဲ့ဆွဲတာကိုရောလုံးဝဒါလက်မခံဘူးပေါ့နော်ဒါတွေကတော့မဖြစ်တဲ့ကိစ္စတွေဆိုယူဆပါတယ်ခင်ဗျာ
နောက်တစ်ချိန်ရုံချင်းကိုတော့လာမယ့်တနင်္လာနေ့ပြန်လည်ချင်းဆိုထားပါတယ်စစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်ပေါ်စက်ငင်ကန့်ကွက်သူတွေကိုအာဏာပိုင်တွေအရေးနေတဲ့တစ်ချိန်တည်းမှာပဲယာနဲ့ချီတဲ့စစ်တပ်ထောက်ခံသူတွေကတော့မန္တလေးမနော်ရမန်ကွင်းမှာစုဝေးပြီးတပ်မတော်ရဲ့အာဏာသိမ်းတဲ့လုပ်ရက်ကိုထောက်ခံကြောင်းပြသခဲ့ကြပါတယ်ခင်ဗျာ။